အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့အာရှခီးစဉ်ဒီကနေ့ဇူလိုင်လ25ရက်နေ့မှာစတင်မှာဖြစ်တဲ့အကြောင်းနဲ့ဒေတာရဲမဟာမိတ်နိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးထပ်လောင်းအတည်ပြုမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်အစကမနေ့ဗုဒ္ဓဟူးနေ့ညမှာထွက်ခွာဖို့စီစဉ်ထားပေမဲ့သမ္မတဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူတို့ဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံမဲ့အစည်းအဝေးကိုသူတက်ရောက်ဖို့အတွက်ခီးစဉ်ကိုနောက်တရက်ရွှေ့ဆန်းလိုက်တာဖြစ်ပါတယ်။အခုသွားရောက်မဲ့ခီးစဉ်ဟာဝန်ကြီးဘလင်ကင်အာရှဒေသကို18ကြိမ်မြောက်သွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်။လာအိုနိုင်ငံအပြင်ဗီယက်နမ်၊စင်ကာပူ၊ဂျပန်၊ဖိလစ်ပိုင်နဲ့မွန်ဂိုလီးယားနိုင်ငံတွေကိုသွားရောက်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနအရာရှိတွေကပြောပါတယ်။လာအိုနိုင်ငံဗီယက်နမ်မြို့တော်မှာကျင်းပမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ပြည်တွင်းစစ်တောင်တိုပိလဲအရေးကိစ္စတို့ကိုဦးစားပေးဆွေးနွေးကြဖို့ရှိပါတယ်။ဒီဆွေးနွေးပွဲကိုဝန်ကြီးဘလင်ကင်နဲ့အတူတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီလည်းတက်ရောက်မှာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့လည်းဆွေးနွေးပွဲတက်ဖို့အတွက်ဗီယက်နမ်မြို့တော်ကိုရောက်ရှိနေပါပြီ။ဒေသတွင်းနိုင်ငံတွေအပေါ်အော့ဇော်လမ်းမိုးရေးအမေရိကန်နဲ့တရုတ်တို့အားပြနေကြတဲ့အချိန်မှာပဲအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပတာပါ။ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံခီးစဉ်တွေမှာတော့နိုင်ငံသားရေးဝန်ကြီးတွေနဲ့ကာကွယ်ရေးဝန်ကြီးတွေတက်ရောက်တဲ့ 2+2 အစည်းအဝေးကိုအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အတူဝန်ကြီးဘလင်ကင်တက်ရောက်ပါဖြစ်ပါတယ်ခင်ဗျာ။